KNEP လို့ခေါ်ကြတဲ့ကယားပြည်နယ်ကဘော်ခဲမြို့နယ်နန်ဖဲချေးရွာတဝိုင်းနယ်လွိုင်လင်းလေးမြို့နယ်ဘက်မှာဒီကနေ့မြန်မာစစ်တပ်နဲ့ဒေသခံလက်နက်ကိုင်ဖွဲ့တွေတိုက်ပွဲဖြစ်ခဲ့ပါတယ်။တိုက်ပွဲတွေရှိနေတဲ့အတွက်ဒေသခံတွေအနေနဲ့အဲ့ဒီဒေသတဝိုင်းအသွာလာတွေမလုကြဖို့နဲ့ဒီ KNEP အမျိုးသားကာကွယ်ရေးတပ် KNDF ကလည်းသတိပေးနေပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့မက်ခင်ဖြူထွေးကပြောပြမှာပါရှင်။
ဒီနေ့နိုဝင်ဘာလ4ရက်နေ့မနက်ပိုင်းကဘော်ခဲမြို့နယ်နန်းဖဲကြီးရွာနာကစစ်တပ်ရဲ့မက်ဆလောင်းတောင်တပ်စခန်းကြီးမှာစစ်တပ်နဲ့ KNEP မျိုးသားကာကွယ်ရေးတပ် KNDF ပူးပေါင်းအဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲတွေအတွင်းမှာလက်နက်ကြီးတွေအပါအဝင်တနားရီလောက်ပစ်ခတ်တံတွေကြားနေရတဲ့အကြောင်းနန်းဖဲရွာကန်တူကပြောပါတယ
်။ဒီမနက်တော့ဖြစ်သေးတယ်တနားရီလောက်ပဲကြား။လက်နက်ကြီးကတော့တနားရီအစင်းကြားရတာပေါ့။အငယ်ကြီးကတော့နိုင်ဝဲလာဘူး။တဲ့နေနေတော့အပြာလာပြစ်ခတ်ကြတာပေါ့။ဒါမျိုးစစ်ကောင်စီကတော့လက်နက်ကြီးရဲ့တကူဖြစ်။ရွာဘေးတို့ရွာပြင်တို့သူတို့ထုတယ်လေ။လမ်းထုတယ်။လက်ကြီးရဲ့လမ်းကြောတွေပေါ့။
နန်းဖဲကြီးရွာတဝိုက်ဟာမြန်မာစစ်တပ်နဲ့ KNDD ဒေသခံကာကွယ်ရေးပူးပေါင်းအဖွဲ့တွေမကြာခဏတိုက်ပွဲဖြစ်ပွားလေ့ရှိတဲ့နေရာဖြစ်ပါတယ်။ဒီကနေ့တိုက်ပွဲနဲ့ပတ်သက်လို့ထိခိုက်ဒဏ်ရာရမှုအခြေအနေတော့မသိရသေးပါဘူး။ KNDD အမျိုးသားများကာကွယ်ရေးတပ် KNDF ဘက်ကလည်းတိုက်ပွဲနဲ့ပတ်သက်လို့အသေးစိတ်သတင်းမရသေးဘူးလို့ပြောပါတယ်။လွိုင်လင်းမြို့နယ်ဘက်မှာလည်းမြန်မာစစ်တပ်ဘက်ကစစ်ကြောင်းတွေတွာလာနေပြီး KNDF နဲ့နှစ်ဖက်အပြန်အလှန်ပစ်ခတ်တိုက်ခိုက်တာတွေရှိနေတယ်လို့ KNDF ပြန်ကြားရေးတာဝန်ရှိသူတဦးကပြောပါတယ်။ဒါကြောင့်တိုက်ပွဲဖြစ်ပွားနေတဲ့နေရာတွေဘက်ကိုမသွားကြဖို့ဒေသခံတွေကိုသူကသတိပေးပါတယ်
။ဆိုင်နေလင်းညွန့်နယ်ဘက်မှာဖြစ်နေတယ်ပေါ့နော်တိုက်ပွဲ။ဆလော့ဖယ်လည်းဖြစ်နေရောတိုက်ပွဲကဒါပေမဲ့တိုက်ပွဲချင်းတွေကိုကျွန်တော်စီတိစိတ်အကုန်လုံးပို့လာတဲ့အတွက်ကျွန်တော်ကြိုးလို့မရသေးဘူးဟုတ်။ခုအချိန်နေမှာဒီ Michael ဝါးတွေမှာဒီ Mobile ဖက်ခုံလမ်းမကြီးပေါ့နော်။ဒီကခါမှာဒီ Michael Lightning Lady စီဆိုင်ပေါ့နော်။ Attack ပေါ့လမ်းမကြီးပေါ့။အဲဒီလမ်းမကြီးတွေကိုအသွားလာမလို့ကြောက်ဖို့ပေါ့လေ။ Traffic count ကစစ်ကောင်းထိုးနေရရှိတယ်။တိုက်ပွဲလေးကြောင့်ဖြစ်နေရရှိတဲ့အတွက်အသွားလာမလို့ကြောက်ဖို့သတိထားတော့လာကြောက်ဖို့ပဲကျွန်တော်တို့နည်းနည်းလို့ message ပေးမှာလေဟုတ်ကဲ့ကြာ
။အဲဒီဒေသဘက်မှာတိုက်ပွဲတွေမကြာခဏဖြစ်နေတဲ့အတွက်ဒေသခံတွေဘေးလွတ်ရာတင်းရှောင်နေကြတာပါ။စစ်တပ်ဘက်ကလည်းနန်းဖဲကြီးရွာတဝိုက်ကိုလက်နက်ကြီးတွေနဲ့လှမ်းပြီးပစ်ခတ်နေတဲ့အတွက်ဒေသခံတွေနေရက်မပြန်ရဲကြသေးဘူးလို့ပြောပါရယ်။တနစ်ကျော်လောက်ကလေးကဘေးလွရာမှာရွှေ့ပြောင်းနေနေကြရတဲ့ဒေသခံတွေမှာအခက်အခဲတွေပိုပြီးကြီးလာတယ်လို့စစ်ဘေးဒုက္ခသည်တို့ကပြောပါရယ်
။ကျွန်တော်တို့နန်းဖဲကြီးရွာကဆစ်ရှောင်းပြတနစ်ကျော်သွားပြီ။အဲဒီစိုက်ပွဲတွေကြာခဏဖြစ်နေတဲ့အတွက်မပြန်နိုင်ကြသေးမပြရဲဘူး။အခြေအနေတော့မကောင်းဘူးပေါ့။ကျမကြီးအတွက်အဖြစ်ခဲနေနေပေါ့။အထူးသဖြင့်အစ်ကိုဆိုလို့ရှိရင်ဒါ6ဖို့တုတ်ပြီးဒီလိုလေမတတ်ဘူးရင်တို့မလောက်ရရှိတာနဲ့အဲ့လိုမျိုးတွေပေါ့နော်။
တိုက်ပွဲကြောင့်နန်းဖဲကြီးရွာအပါအဝင်ပတ်ဝန်းကျင်ကြီးရွာ9ရွာထက်မနည်းလူဦးရေ4000ကျော်ဘေးလွတ်ရာကိုတိမ်းရှောင်နေကြရတယ်လို့ KNDI လူခွင့်ရေးအဖွဲ့ညွှန်ကြားရေးမှူးကိုပညာကပြောပါတယ်
။အဲ့ဒါကတော့တောင်းမရှိတော့ဘူး။အာပြောင်းတာကတော့ကြာပြီ။အော်ဒီ2021ဒီနီကိုမန်းနဲ့ဆက်ပြီးတော့ပြောင်းတာအခုချိန်ထိတရားမရမပြန်တော့ဘူးပေါ့နော်။တော့တော့ကျွန်တော်စဉ်းရရကအဲ့ဒီနောက်လူကမှလူရေ4000တော့စေးပေးဆောင်ဟာတော့ပေါ့4000ကျော်တော့ပြောတော့ပေါ့နော်
။စစ်ကောင်စီဘက်ကတော့ဒီဒေသမှာလက်နက်ကိုင်အဖွဲ့တချို့ခြေကုပ်ယူပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတဲ့အတွက်စစ်တပ်ဘက်ကနေပြည်ရှင်းလင်းရေးတွေလုပ်နေတာလို့အကြောင်းပြပါတယ်။ဒေသခံရွာသားတွေကလည်းမြန်မာစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့လှမ်းပစ်နေတဲ့အတွက်ရွာတွေကိုမပြန်ရဲသေးတဲ့အကြောင်းပြောပါတယ်။လာနေချီအိုးရင်ဆွန့်ခွာတင်းရှောင်နေကြတဲ့စစ်ပီးဒုက္ခတွေကတော့တနေ့ထက်တနေ့ပိုများလာနေပြီးဖျားနာချောင်းဆိုးနေတဲ့သူတွေကျန်းမာရေးချို့တဲ့သူတွေလည်းများလာတယ်လို့စစ်ပီးဒုက္ခတွေကိုကူညီပေးနေသူတွေကပြောဆိုကြပါရဲ့ရှင်